ရုရှားရဲ့ယူကရိန်းစစ်နဲ့ပတ်သက်ပြီးထောက်လိုင်းရဲ့ရှုပ်ဝဲသတင်းတွေကိုအများပြည်သူသိရှိအောင်ထုတ်ပြန်နေတာဟာပမာဏအဖြစ်ရောထုတ်ပြန်တဲ့နှုန်းအဖြစ်မှာအရင်နှုန်းကမရှိခဲ့ဘူးလို့ပြည်ထောင်စု Electronic ထောက်လိုင်းဌာနအကြီးအကဲ Jeremy Fleming ကပြောလိုက်ပါတယ်။သူ့ရဲ့အကြံပေးတွေကအမှန်ကိုပြောရမှာကြောက်လို့ရုရှားသမ္မတပူတင်ကိုသတင်းအချက်နဲ့အမှားတွေပေးနေကြတယ်လို့ American ထောက်လိုင်းသတင်းကိုပြီးခဲ့တဲ့အပတ်ထဲမှာလူသိရှင်ကြားပြောကြားခဲ့သလိုစိတ်တပြတ်ကြားနေတဲ့ရုရှားစစ်တပ်ဟာအမိန့်တွေကိုမနာခံတော့ဘဲကိုယ့်လက်နက်ပစ္စည်းတွေကိုပြန်ဖြတ်စည်းနေတယ်လို့ပြည်ထိတ်ထောက်လိုင်းအကြီးအကဲကကြာတာပရင်းကပြောခဲ့ပါတယ်။ဝါရှင်တန်နဲ့လန်ဒန်မှာသတင်းတောက်တွေကိုထောက်လိုင်းကပုံမှန်တွေ့ဆုံနေပြီးရရှိတဲ့သတင်းတွေကိုပြောပြနေသလိုပြည်ထိတ်ကာကွယ်ဝန်ကြီးဌာနကလည်းသူ့ရဲ့ Twitter လူမှုစာမျက်နှာမှာနောက်ဆုံးရထောက်လိုင်းသတင်းတွေကိုနေ့စဉ်တင်ပေးနေတာပါ။ရုရှားတပ်တွေဟာမနစ်2021ခုနှစ်တွင်ဥမာကလေးကရွှေပြောင်းလှုပ်ရှားနေကြတာကိုအမေရိကန်ထောက်လိုင်းကစောင့်ကြည့်နေကြတာဖြစ်ပါတယ်။အမေရိကန်ဟာသူ့ရဲ့ထောက်လိုင်းသတင်းတွေကိုဗြိတိန်၊ကနေဒါ၊အော်စတြေးလျ၊နယူးဇီလန်နဲ့ယူကရိန်းတို့ကိုဝေမျှပေးနေပါတယ်။မနစ်နိုဝင်ဘာလမှာတော့အမေရိကန်ထောက်လိုင်းဌာန CIA ရဲ့ညွှန်ကြားမှု Mr. William Burns မော်စကိုကိုသွားရောက်ပြီးရုရှားစစ်တပ်တွေချထားတာကိုသိရှိကြောင်းတာဝန်ရှိသူတွေကိုပြောပြပါတယ်။ဒါကိုလည်းသတင်းအဖြစ်ထုတ်ပြန်ခဲ့ပါသေးတယ်။ပြင်းထန်တဲ့ဂျာမနီထောက်လိုင်းတွေကလည်းအလားတူသတင်းတွေရရှိခဲ့ပေမဲ့ရုရှားကယူကရိန်းကိုဝန်တိုက်နိုင်တယ်လို့မယူဆခဲ့ကြပါဘူး။အဒီလိုကြိုတင်သတင်းမပေးနိုင်ခဲ့တဲ့အတွက်ပြင်သစ်ထောက်လိုင်းမှုချုပ်အဲရစ်ဗီဒော့ကိုသမ္မတအီမန်နျူအယ်မက်ခရွန်ကပြီးခဲ့တဲ့အပတ်မှာဖြုတ်ခဲ့ပါတယ်